Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ9ရက်တောက်ကြနေမနက်ခင်း VOE American အသံအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မခင်မျိုးတပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါလူပေါင်း32ဦးသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုနောက်ပိုင်းတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဆိုင်ရာဥပဒေကိုအတည်ပြုပေးဖို့အတွက်မြို့တော်ဝင်200ကျော်ကအထက်လွှတ်တော်ကိုတောင်းဆိုကြပါလိမ့်။ရိုဂျာပြဿနာဟာဒေတာရင်းငင်းချိုင်းရေးနဲ့လုံခြုံရေးကိုထိန်းချုပ်မှုရှိနေတယ်တော့မဲလို့အိန္ဒိယဆိုင်ရာဘင်္ဂလားဒေ့ရှ်တမ္မကြီးကတတိပေးလိုက်ပါလိမ့်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှတ်များသင့်ပါမယ်။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာရီထဲမှာတော့ပြီးခဲ့တဲ့သတင်းပတ်အကုန်မှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုကြောင့် American Taiwan မြို့တော်ဝန်စုစုပေါင်း214ယောက်ဟာလက်နက်ထိန်းချုပ်ရေးဥပဒေသည့်အမြန်ဆုံးပြဋ္ဌာန်းပေးဖို့တောင်းဆိုခဲ့ပါတယ
် One voice our nation must condemn racism bigotry and white supremacy
ဆန်နဲ့ပတ်သက်ပြီးတော့သမ္မတထရန့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူရုရှားနဲ့ချုပ်ဆိုထားတဲ့ INF ကတာလတ်ပစ်နျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်တရားဝင်နှုတ်ထွက်လိုက်တဲ့အကြောင်းလူတွေနေတိုင်းစားတောက်နေတဲ့အစားအစာတွေမှာအသားစားတာကိုလျှော့ချပြီးတော့အပင်ထွက်ပစ္စည်းတွေကိုပုံမှန်စားသုံးတာကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလျှော့ချပေးနိုင်မှာဖြစ်တဲ့အကြောင်းစားတဲ့စိတ်ဝင်စားပွဲရာသတင်းလွှာတွေကိုနားဆင်ရပါမယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင်
။ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ် Dayton မြို့တွေမှာပြီးခဲ့တဲ့သတင်းပတ်ကုံဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့တဲ့ဖြစ်ရပ်နောက်ပိုင်းမှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရင်နဲ့ပတ်သက်ပြီးအခုနွေရာသီအလိုက်ရင်အပြီးအထက်လွှတ်တော်ကိုပြန်ဆတဲ့ကဥပဒေအတည်ပြုပေးဖို့အမေရိကန်ပြည်ထောင်စုကမြို့တော်ဝန်ပေါင်း200ကျော်ကကြက်တပြေးနေမှာတောင်းဆိုလိုက်ကြပါတယ်မြို့တော်ဝန်များညီလာခံကိုတက်ရောက်လာတဲ့ Republican ရော Democrat Party ဝင်တွေပါတဲ့မြို့ပေါင်း214မြို့ကမြို့တော်ဝန်တွေကအထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell နဲ့ Democrat အနည်းစုခေါင်းဆောင် Chuck Schumer တို့ကိုတောင်းဆိုကြတာဖြစ်ပြီးအောက်လွှတ်တော်က February လတဲ့အတည်ပြုပေးခဲ့ပြီးဖြစ်တဲ့ဒီဥပဒေကိုအထက်လွှတ်တော်ကအတည်ပြုဖို့အရေးတကြီးလှုပ်ဆောင်မှာဖြစ်ကြောင်းပြောကြားခဲ့ကြတာပါဒီဥပဒေထဲမှာတနက်ဝေယသူအားလုံးအတွက်နောက်ကျောင်းရာဇဝင်စုံစမ်းစစ်ဆေးဖို့လှုပ်ရမှာဖြစ်ပြီးတော့မတင်ကားပွဲတွင်တော့ဝေယူခွင့်အတွက်ရက်ပေါင်း3ရက်ကနေ10ရက်အချိန်ယူစစ်ဆေးဖို့ပါဝင်ပါတယ် Democrat ဘက်ကအနည်းစုခေါင်းဆောင် Chuck Schumer ကအထက်လွှတ်တော်အတိကနေအတည်ပြုပေးဖို့တိုက်တွန်းပေမဲ့ Republican အများစုခေါင်းဆောင်ကဒီလိုလှုပ်ဆောင်မှုကိုကန့်ကွက်ပြီးတော့မဲပေးရေးကိုပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်
။အိန္ဒိယပြည်ထောင်ကာရှမီးယားနယ်မှာမကြိုဆိုးပိတ်ဆို့တားဆီးမှုတွေရှိနေစမှာပဲ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီဒေသရဲ့အထူးအခွင့်အရေးကိုဖျက်သိမ်းပြီးအိန္ဒိယဆွေရထင်းချုံမှုအောက်ကိုထည့်သွင်းလိုက်တဲ့ခေတ်သစ်တစ်ခုစတင်လာစေလိမ့်မယ်လို့ကြေညာပြောကြားလိုက်ပါတယ်။ချာတာပရိနေကရေဒီယိုနဲ့ရုံးပြည်သံထားတွေပြောကြားတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်မိုဒီကကက်ရှမီးယားမှာဖွဲ့စည်းပုံအရခွင့်ပြုထားတဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းခွင့်ရုပ်သိမ်းလိုက်တဲ့ကိစ္စကိုကောက်ွယ်ပြောကြားသွားခဲ့ပါတယ်။အဲ့ဒီဥပဒေဟာတိုးတက်မှုကိုနှောင့်နှေးစေပြီးအကြမ်းဖက်ဝါဒကိုပေါ်ပေါက်စေတဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံအနေနဲ့လူတွေကိုမြောက်ပေးပြီးလက်နက်တပွဲအသုံးပြုနိုင်တယ်လို့လည်းဆိုပါတယ်။အခုကအိန္ဒိယကအဲ့ဒီဒေသကိုအကြမ်းဖက်ဝါဒနဲ့အကြမ်းဖက်သမားတွေပပျောက်တဲ့ဒေသဖြစ်အောင်လုပ်တော့မယ်လို့ပြောကြားသွားပါတယ်။နိုင်ငံသူတိုင်းသူပိုင်ငါပိုင်အငင်းပွားနေတဲ့ဒီဟိမဝန္တာနယ်မြေမှာခွဲထက်ရေးတပုံတွေကိုအကြမ်းဖက်မှုတွေလှုပ်ဆောင်မှုဆက်စုနှစ်သုံးချို့ကြောင့်ဖန်တီးထားတဲ့အတွက်ဆိုပြီးပါကစ္စတန်ကလည်းအပြစ်တင်ပြောသွားတာကြပါခင်ဗျာ
အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့အထူးကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့ပုံမှန်ကန့်ကွက်တဲ့အနေနဲ့နိုင်ငံခြားတန်တမာရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေအဆင့်လျှော့ချလိုက်ပြီးတဲ့နောက်တနေ့မှာပဲပါကစ္စတန်ကအိန္ဒိယနဲ့ဆက်သွယ်ထားတဲ့တခုတည်းသောရထားလမ်းကိုယာယီပိတ်ထားလိုက်တယ်လို့အိန္ဒိယရုပ်ရှင်တွေပါကစ္စတန်နိုင်ငံနဲ့ပြတ်သားခွင့်ကိုပါပိတ်လိုက်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာကိုပိုင်ဥပဒေတွေပြဋ္ဌာန်းပြီးကိုပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အခြေခံဥပဒေပြဋ္ဌာန်းချက်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရကတနင်္လာနေ့ကပယ်ဖျက်ကြောင်းကြေညာလိုက်တာပါ။အခုလိုလောက်ဆောင်တာဟာကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးစစ်မှတ်ဖြစ်ပွားနေတဲ့အိန္ဒိယနဲ့ပါကစ္စတန်လိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့နိုင်ငံခြားတင်းမာမှုကိုတိုးလာစေပါတယ်။ဗုဒ္ဓဖူးနေမှာပဲပါကစ္စတန်ကနှစ်နိုင်ငံခြားတန်တမာရေးနဲ့ကုန်သွယ်ဆိုင်ရာဆက်ဆံရေးတွေအဆင့်လျှော့ပြီးတော့အိန္ဒိယတမ္မတ်ကြီးကိုလည်းနှင့်ထုတ်တာပါ။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမုတ်ခရီရှိကတော့အိန္ဒိယလောက်ဆောင်မှုအတွက်ကက်ရှမီးယားကိုအငင်းပွားနေမည်ဖြစ်ကြေညာပြီးကာလကြာရှည်အတိမတ်ပြုခဲ့တဲ့ကုလသမဂ္ဂရဲ့ လုံခြုံရေးကောင်စီကိုတိုင်တမ်းမယ်လို့ပြောပါတယ
်။မက္ကဆီကိုနိုင်ငံနောက်ဘက်ကျမှာမွေးကန်စစ်ပွဲတွေကြောင့်တည်ဆုံရဝယ်ရှိတဲ့အလောင်း၁၉လောင်းကိုကြာတာပရိနေတွေ့ရှိခဲ့ပါတယ်။ဒါဟာပြိုင်ဘက်မွေးကန်ဒီအချင်းချင်းသတိပေးတဲ့အနေနဲ့လူတွေအလောင်းတွေကိုလမ်းပေါ်မှာတမင်ဖြန့်ကျဲပြထားတဲ့သဘောလို့လည်းယူဆရပါတယ်။အလောင်း၉လောင်းကိုဂုံးကြော်လမ်းတွေပေါ်မှာလေဘင်းကချိတ်ဆွဲထားပြီးနောက်အလောင်း၇လောင်းကိုတော့ဓာတ်နဲ့ခုတ်ပြီးဘေးနက်ကလူသွားလမ်းတွေပေါ်မှာဆွန့်ပစ်ထားပါတယ်။နောက်ထပ်အလောင်း၃လောင်းကတော့တနက်တန်ရတွေနဲ့ပြည့်နေပြီးအဲ့ဒီလမ်းရဲ့အောက်ဖက်နားမှာပစ်ထားတယ်လို့မိုချီကန်ပြည်နယ်ရှိနေကျော်အန်ဒရီယာလိုပတ်စ်ကပြောပါတယ်။အလောင်းတွေရဲ့ဘေးမှာချိတ်ဆွဲထားတဲ့စာတန်းတစ်ခုအရဂျက်စလီကိုမူရကရဲ့လက်ဆက်လို့ယူဆရပြီးသူတို့ရဲ့ပြိုင်ဘက်ဗေယဂရဂိုင်းကိုသတိပေးထားတာဖြစ်ပါတယ်။ဒီတပ်ဖြတ်မှုတွေဟာမူရကိုင်းတွေကြာရှင်ပြိုင်တက်ကတ်မှုရဲ့တစိတ္တဒေသဖြစ်နိုင်တယ်လို့ခြားတာပရိနေမှာပြလို့တဲ့သတင်းစာရှင်းလင်းပွဲမှာလိုပတ်စ်ကပြောပါတယ်။ဒီတပ်ခံတွေအနေနဲ့သတိနဲ့နေကြဖို့တာဝန်ရှိသူတွေကပြောပေမဲ့နေတတူဝါလုပ်ငန်းတွေကိုတော့ရိုက်ဆိုင်စီရမလို့ဘူးလို့လည်းဆိုပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။ရိုဟင်ဂျာပြဿနာဟာဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးချင်းချောက်လာနိုင်တဲ့အတွက်ဒီဒုက္ခတွေထားနေပြန်ပြီးပို့ပြီးတော့ပြဿနာကိုစောစောဖြေရှင်းဖို့အိန္ဒိယနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်အသံမကြီးဆာအီဒ်မော်ဇမ်အလီကကျတပရီနေမှာတိုက်တွန်းပါတယ်။ဒုက္ခတွေထားနေပြန်ပို့ရေးဆိုင်ရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီမှုရထားတာကိုထိရောက်စွာအမြန်ဆုံးအကောင့်တွေဖော်မယ်လို့မျှော်လင့်ကြောင်းလဲအိန္ဒိယနိုင်ငံ New Delhi မှာဩဂုတ်8ရက်9ရက်တွေမှာကျင်းပတဲ့ Tackling Insurgent Ideologiesလက်နက်ကင်ပုံကမ်းမှုအတွေ့အကြုံတိုက်ဖြည့်ညှိနှိုင်းလာမှာပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရာရိုဟင်ဂျာဒုက္ခသည်တွေထားနေပြန်ပို့ရေးနဲ့ပတ်သက်ပြီးတော့လက်မှတ်ရေးထိုးထားတဲ့နှစ်ဖက်သဘောတူညီချက်၃ခုရှိပေမဲ့အလုံးမဖြစ်သေးဘူးလို့လည်းတာမတ်ကြီးကပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အုံနှုံလက်မခံပေမဲ့ထွက်ပြေးခိုလုံသူတွေကိုပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ။2018နှောင်းပိုင်းမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ပဋိပက္ခတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံသူ9သိန်းကျော်ရှိပြီးလက်ရှိမှာရိုဟင်ဂျာ1,000,000+လောက်ဘင်္ဂလားဒေ့ရှ်မှာရှိနေတာပါ။အိန္ဒိယနိုင်ငံအနှံ့ပြားမှာနေထိုင်တဲ့ရိုဟင်ဂျာကတော့4,000လောက်ရှိနေပါတယ်။သူတို့ကအစွန်းရတွေအတုံးချဖို့အတွက်ပြစ်မှတ်တွေဖြစ်လာနိုင်ကြောင်းနဲ့အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာ1,000,000+ရှိလာတာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ချောက်မှုဖြစ်ပြီးတော့အထူးသဖြင့် data ring ကိုထိခိုက်စေနိုင်တယ်လို့လည်းသတ်မှတ်ကြီးကပြောပါတယ်
။ဖြစ်ခဲ့တဲ့တင်ဘက်ကလူ20သေဆုံးခဲ့တဲ့အီဂျစ်နိုင်ငံကိုင်ရိုမြို့လည်းကကားတိုက်ပောက်ကွဲမှုနဲ့ဆက်နွယ်တဲ့အကြမ်းဖက်သမား18ယောက်ကိုခြားတာပရိနေကအီဂျစ်နိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကတုတ်တင်ခဲ့တယ်လို့အီဂျစ်ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်။အဲ့ဒီအဖွဲ့တွေကမွတ်စလင်ညီနောင်မယားအဖွဲ့ရဲ့လက်နက်ကိုင်အဖွဲ့ခွဲ Hams အုပ်စုကဖြစ်တယ်လို့လည်းပြောပါရယ်။အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကကားတော်မြန်မာတိုက်မိတဲ့ဗတ်စားမှုတွေကအကားတစီဟာပောက်ကွဲစေတဲ့ပစ္စည်းတွေအပြည့်ပါတယ်လို့ပြောပါရယ်။ကာရိုမျိုးလည်းကားတိုက်ပောက်ကွဲမှုဟာတနင်္ဂနွေနေ့ညတကောင်မတိုင်ခင်ကလေးမှာဖြစ်ပွားခဲ့တာပါ။ဖြောက်ကွဲရေးပစ္စည်းအပြည့်ပါပြီးလမ်းပြောင်းပြန်ပြင်းမောင်းနေလာတဲ့ကားတစီဟာမြို့သားကင်စာအဖွဲ့စီအဆောက်အအုံအားရောက်တခြားကား၃စီးကိုတိုက်မိပြီးပောက်ကွဲမှုကြီးဖြစ်ပေါ်ခဲ့တာပါ။ဟမ်အိုဆုနဲ့အသက်ခံရသူ18ခုဟာကားပောက်ကွဲမှုနဲ့တိုက်ရိုက်ဆက်နွယ်မှုရှိမရှိဆိုတော့အခုလောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ AFP သတင်းကဆိုပါတယ်။2016ခုနှစ်ကတည်းကဟမ်စ်အဖွဲ့ဟာကာရိုမျိုးအတွင်းရဲတပ်ဖွဲ့တွေအစိုးရတာဝန်ရှိသူတွေနဲ့တရားသူကြီးတွေကိုသူတို့တိုက်ခိုက်တာဖြစ်ကြောင်းကြေညာထားခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာတလွာမြေအသုံးချမှုဟာကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အဓိကအကြောင်းရင်းဖြစ်နိုင်တယ်လို့ကုလသမဂ္ဂကခြေတပရိနေမှာပြောကြားလိုက်ပါတယ်။ရေခဲပြင်ဒေသမဟုတ်တဲ့ကမ္ဘာမြေပြင်80ရာခိုင်နှုန်းဟာလူသားတွေရဲ့အသုံးပြုမှုကြောင့်ဓာတ်ရိုက်တက်ရောက်မှုရှိနေကြောင်းနဲ့အဲ့ဒီထက်ကလေးပုံတစ်ပုံလောက်ဟာမြေအရေးအတွေ့ရောပါခဲ့ရတယ်လို့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစိုးရခန်းစာတက်မှာဖော်ပြထားတာပါ။ကမ္ဘာမြေဥဟာဖန်လုံရင်တန်းဝယ်ထုတ်လွတ်တဲ့ပင်မအရင်းမြစ်ဖြစ်တယ်လို့ဖန်လုံရင်တန်းဝယ်တွေနဲ့လွှမ်းခြုံနေတယ်လို့စာမျက်နှာ1000ပါအစိုးရခန်းစာမှာဖော်ပြထားပါတယ်။မြေပြင်ဟာဆက်မှုခက်မတိုင်ခင်အချိန်တွေနဲ့စာရင်ပူနွေးမှုဟာနဆပိုလာတာတွေ့ရတယ်လို့လည်းပြောပါတယ်။အခုလိုမြေပြင်ပူနွေးမှုကြောင့်တချို့ဒေသတွေမှာမိုးခေါင်ရေရှားပိုဖြစ်လာပြီးတော့ပိုးပြီးတော့ဆိုးလာတယ်လို့တချို့ဒေသတွေမှာတော့မိုးအချိန်ပိုများလာပြီးအပူလိုင်းရက်ခတ်မှုတွေလည်းပိုများလာတယ်လို့ပြောပါတယ်။အခုလိုရာသီဥတုဖောက်ပြန်မှုတွေနဲ့အတူပင်လယ်ရေမျက်နှာပြင်မြင့်တက်လာတာရေခဲပြင်တွေအရေးပြောတာပိုများလာတယ်လို့မြေပြင်ဧရိယာအခြေဝင်ရောပါလာတဲ့အတွက်လူသန်းထောင်ပေါင်းများစွာမှီခိုးနေရတဲ့ဆန်းနဲ့ရိခါအတွက်အန္တရာယ်ဖြစ်လာမယ့်အနေအထားရောက်လာတယ်လို့ကုလသမဂ္ဂကသတိပေးခဲ့တာဖြစ်ပါတယ်။ 2050ကျရင်အခြေခံစားသုံးတဲ့ကောက်နှံဈေးကအခုထက်9.6ရာခိုင်နှုန်းပိုပြီးတော့ဈေးများလာနိုင်တယ်လို့လည်းသတိပေးပါတယ
်။ထို့ပြည်သူလူမျိုးရေးတက်မတော် PLA ကဒေတာရင်းကြီးစုရေးအတွက်အမေရိကန်နဲ့ရှင်ပြိုင်နေတာဖြစ်ပြီးနောက်ကစစ်တိုက်တဲ့အခါအောင်ပွဲရဖို့အတွက်ဤပညာသစ်တွေကိုအကျုံးသုံးချဖို့ရည်မှန်းထားတယ်လို့တရုတ်စစ်တပ်ကပြောကြားလိုက်ပါတယ်။တရုတ်အစိုးရရဲ့စက္ကူပြူစီမံကိန်းတရားမှာ Artificial Intelligence ဆိုခေါ်တဲ့ဉာဏ်ရည်တုနဲ့ကွန်ပျူတာကရရှိတဲ့အချက်လက်တွေဟာစီးရေးအတွက်မရှိမဖြစ်လိုအပ်တဲ့ဤပညာသစ်များအဖြစ်လေးပေးဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကစီးရေးဤပညာမှာကျန်နိုင်ငံတွေထွက်နောက်ကျနေတယ်လို့လည်းစီမံကိန်းကထောက်ပြထားပါတယ်။သူတို့အမေရိကန်ပြည်ထောင်စုလိုအနောက်နိုင်ငံတွေနဲ့ဤပညာကောင်းအောင်မှုကိုအမိလိုက်နိုင်မှုအတွက်စီမံကိန်းကြီးတရချမှတ်ဆောင်ရွက်နေပြီးရပ်ဖက်စစ်ဘက်ပေါင်းစည်းရေးလိုမူဝါဒနဲ့မဟာဗျူဟာတွေကိုလည်း2025ခုနှစ်မှာအကောင့်တက်ဖော်ဖို့ရည်ရွယ်ထားတယ်လို့ဆိုပါရယ်အမေရိကန်ရာရှိတွေကတော့တရုတ်ရဲ့ကွန်တယ်ရေးနဲ့နိုင်ငံခြားရေးရာမူဝါဒတွေဟာပင်လယ်ရပ်ခြားမှာဩဇာလောင်းယွင်းမှုကိုရည်ရွယ်ပြီးသူတို့စွမ်းရည်မြင်မာရေးအတွက်နိုင်ငံခြားဤပညာတွေကိုခိုးယူနေတယ်လို့လည်းပြောနေကြပါရယ်ခင်ဗျာ
ဒီကနေ့မနေ့ပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့သတင်းပတ်အကုန်မှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုကြောင့်လူ32ဦးသေဆုံးပြီးတဲ့နောက်မှာအမေရိကန်နိုင်ငံတလွားကမြို့ဝင်စုစုပေါင်း214ယောက်ဟာလက်နက်ထိန်းချုပ်ရေးဥပဒေသေးအမြန်ဆုံးပြဋ္ဌာန်းပေးဖို့အမေရိကန်အထက်လွှတ်တော်ကိုစာရေးတောင်းဆိုခဲ့ပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ဩဂုတ်လ3ရက်နေ့မနက်ပိုင်းကအမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်အယ်ပါဆိုမြို့မှာတနတ်သမားတဦးကဝါလ်မတ်ကုန်တိုင်အတွင်းတနတ်နဲ့ပစ်ကတ်လို့လူ22ယောက်သေဆုံးခဲ့ရပြီးနောက်တစ်ရက်တနင်္ဂနွေနေ့မှာပဲအိုဟိုင်းိုးပြည်နယ်ဒေတန်မြို့မှာနောက်ထပ်တနတ်သမားတဦးကလူစီနေတဲ့ဘားဆိုင်တဆိုင်ပြင်ပမှာပစ်ကတ်ခဲ့တာကြောင့်လူ9ဦးထဲမှနေသက်သေဆုံးခဲ့ရပါတယ်။ဒီပစ်ကတ်မှုနှစ်ခုအပြည့်ဝေဖန်သူတွေကအမေရိကန်နိုင်ငံအတွင်းလက်နက်ကန်ဆောင်မှုဥပဒေအရရော်ရဲတာကိုအပြစ်တင်တယ်လို့တနတ်ပြည်မှုတစ်ခုဟာလူမျိုးရေးမုန်တိမှုကစစ်စော်လို့ဖြစ်ပွားခဲ့တာကြောင့်လူမျိုးရေးခွဲခြားတဲ့စကားတွေပြောလို့ရှိတဲ့သမ္မတဒေါ်နယ်ထရမ့်ကိုလည်းပြစ်တင်ဝေဖန်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့လူမျိုးရေးမုန်တိမှုတွေကိုအမေရိကန်နိုင်ငံလုံးကပြစ်တင်ရှုတ်ချရမယ်လို့ပြောပါတယ်
။ In one voice our nation must condemn racism.Bigotry and white supremacy. These sinister ideologies must be defeated. Hate has no place in America.
Arbasura tanadma ha lu myo ye amon taya re law myai ni de chinya saran tkhu ko online paw ma tin tha ba de. Chinaro ta nai ngan long ta san le thwet pi pit tin ya ma ga lu myo ye khwa ja mu di yu tan swae wa ra ne lu phyu chi so ye atwe khaw re ko ba be. Lu myo mong ti ye mu wa ra atwe America ma ne ya ma si ba bu.
2020ခုနှစ်မှာသမ္မတလောင်းဖြစ် Democratic Party ဘက်ကဝင်ရောက်ရှင်ပြိုင်မဲ့ American ဒုတိယသမ္မတဟောင်း Joe Biden ကတော့တနတ်သမားပေါ်မှာသမ္မတ Trump အရင်ကပြောခဲ့တဲ့လူမျိုးခွဲခြားရေးစကားတွေရဲ့ဩဇာလွှမ်းမိုးမှုတွေရှိခဲ့တယ်လို့ဆိုပါတယ
် Clear language and in code this president has fanned the flames of white supremacy in this nation His low energyVacant-eyed mouthing
စကားအရအရှင်းရှင်းလင်းလင်းပြောတာဖြစ်ဖြစ်ဖုံးကွယ်ပြီးပြောတာဖြစ်ဖြစ်သမရဟာလူပြူကြီးဆိုးရေးဝါဒကိုမီးမွှေးပေးနေပါတယ်လူပြူကြီးဆိုးရေးဝါဒကိုအပြစ်တင်တဲ့စာကြောင်းတွေကိုမျက်နှာတွေနဲ့အသက်မပါဘဲဖတ်ပြီးပြောတာကိုကျွန်တော်မယုံပါဘူးနိုင်ငံတွင်းမှာရောနိုင်ငံပြင်ပကိုပါဒီလိုလှည့်စားလို့မရပါဘူး
သမ္မတထရမ့်ကတော့သူ့ကိုအပြစ်တင်ပြောဆိုနေသူတွေဟာနိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားနေတာဆိုပြီးပြန်လည်တုံ့ပြန်ခဲ့ပါတယ်ဒုတိယတနက်ပြင်းမှုဖြစ်ပွားခဲ့တဲ့အိုဟိုင်းိုးပြည်နယ်ကအထက်လွှတ်တော်အမတ်ရှာရော့ဘရောင်းနဲ့ဒေတန်မျိုးဝန်တို့ကတော့အမေရိကန်အထက်လွှတ်တော်အများဆုံးကျင်းပပေးဖို့နဲ့အမေရိကန်အောက်လွှတ်တော်မှာအတည်ပြုထားပြီးဖြစ်တဲ့တနက်ကင်ဆာမှုထိန်းချုပ်ရေးဥပဒေကိုအထက်လွှတ်တော်ကအတည်ပြုပေးဖို့တောင်းဆိုထားခဲ့ပါတယ်။သူတို့နဲ့အတူပူးပေါင်းပြီးတသရေးနေမှာတော့အမေရိကန်တခွင်ကမျိုးဝန်ပေါင်း214ယောက်ကအထက်လွှတ်တော်လူများစုခေါင်းဆောင် Republican Matt Mitch McConnell နဲ့လူနည်းစုခေါင်းဆောင် Democratic အမတ်Chuck Schumer တို့တန်စာရေးသားပေးဖို့ပြီးအဲ့ဒီဥပဒေကိုအမြန်ဆုံးအတည်ပြုပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့တင်ပြတဲ့အကြောင်းပြချက်တစ်ခုကတော့2019ခုနှစ်အတွင်းလူအများသေဆုံးစေတဲ့တနက်ပြင်းမှုစုစုပေါင်းအကျဉ်း250အမေရိကန်နိုင်ငံမှာဖြစ်ပွားခဲ့ပြီးဆိုတာပါပဲ။မတူကွဲပြားမှုတွေကိုလက်ခံနိုင်ရေးအတွက်လေ့လာနေတဲ့ Los Angeles မြို့ကအဖွဲ့တစ်ဖွဲ့ကတော့ Internet မှာအမုန်းတရားတွေရေးသားနေတာကိုရပ်ဆိုင်းဖို့အရေးဟာလူမျိုးရေးမုန်းတွေးမှုတွေအဆုံးသတ်ဖို့အတွက်အဖြေတစ်ခုဖြစ်တယ်လို့ဆိုပါတယ်။Simon Wiesenthal Center လို့ခေါ်တဲ့ဂျူးလူအခွင့်အရေးအဖွဲ့ကလေ့လာတွေ့ရှိချက်တွေအရလူမျိုးရေးမုန်တိမှုကိုအခြေခံတဲ့ကွန်ပျူတာဂိမ်းစီအနေနဲ့နေကြာဖြတ်ကျော်ဝင်ရောက်လာသူတွေကိုတနက်နေ့ပစ်ခတ်တဲ့ကစားနည်းဂျူးတင်းကြိုင်းတွေကိုပစ်ခတ်ဖျက်ဆီးတဲ့ကစားနည်းတွေပါဝင်တယ်လို့ဆိုပါရယ်ကစားသူတချို့ကဂျူးဘာသာဝင်တွေရွှေ့ပြောင်းဝင်ရောက်သူတွေ African American လူမျိုးတွေနဲ့မွတ်စလင်ဘာသာဝင်တွေကိုတိုက်ခိုက်တာကိုလက်ခုပ်အော်ပါပေးတာတောင်ရှိတယ်လို့ဆိုပါရယ်။ဆိုင်မွန်ဝင်းစတန်စင်တာကဂျူးဖုံတော်ကြီးအီဘရာဟမ်ကူပါကတော့သမ္မတထရမ့်ကလူဖြူကြီးဆိုရေးဝါဒကိုပြစ်တင်ရှုတ်ချတာကိုကြိုဆိုခဲ့ပြီး Republican ရောဒီမိုကရက်တွေပါဒီကိစ္စအတွက်တိတိကျကျပြက်ပြက်သားသားပြောကြရမှာဖြစ်ကြောင်းအမုန်းတရားတွေရော့ပါဖို့လူမှုမီဒီယာကုမ္ပဏီတွေဘက်ကလည်းရေးယူလှုပ်ဆောင်ဖို့လိုအပ်ကြောင်းပြောကြားကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပါရှင်VOA ကအခုထုတ်လွှင့်တဲ့ Radio အစီအစဉ်ကို VOA ရဲ့ Internet စာမျက်နှာ VOA Burmese News မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရုရှားနဲ့ချုပ်ဆိုထားတဲ့ INF ကတာလက်ပြည့်နျူကလ িয়ার စာချုပ်က American တရားဝင်နှုတ်ထွက်လိုက်တဲ့အတွက်တမိုင်းဝင်ဒုံးကျည်သဘောတူညီချက်ချုပ်ငြိမ်းသွားခဲ့ပါပြီ။ဒါကဘာကြီးကိုဘယ်လိုအချက်ပြန်လိုက်တာမျိုးပါလဲအမေရိကန်ကတော့ရုရှားဘက်ကအရင်ချိုးဖောက်တာဖြစ်တယ်လို့စွပ်စွဲထားတာပါအခြေအနေဟာရှေ့ဆက်ဘာဖြစ်လာနိုင်ပါသလဲယူလီယာရှက်ဗန်စကိုမော်စကိုကပြပူတဲ့သတင်းလွှာကိုဥကြုံစံတာကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတရော်နယ်ရီဂန်နဲ့ဆိုဗီယက်ပြည်ထောင်စုသမ္မတမီခေးလ်ဂေါ်ဘာချော့ဖ်တို့1989မှာ INF စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြစဉ်တုန်းကစီးအတိုက်ပွဲပြီးဆုံးခြင်းရဲ့အစပဲလို့ချီးကျူးထောက်ပံ့ပြုခဲ့ကြပါတယ်ဒါပေမဲ့ဆယ်စုနှစ်တွေကြာလာတဲ့အခါမှာတော့ဒီသဘောတူညီချက်ဟာအခုချုပ်နှိမ့်သွားခဲ့ပါပြီ။ရုရှားအပါအဝင်တစ်ကမ္ဘာလုံးကစိုးရင်ပူပန်သံတွေပေါ်ထွက်လာပါတယ်။ဆာဂေရက်ကော့ဟာရုရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ
်။ Ликвидация Вашингтоном ДРСМД нанесён тяжёлый удар по создававшейся в течение 10
ရေကန်ဆိုယာက INF စာချုပ်ကိုဖျက်သိမ်းလိုက်တဲ့အတွက်ဆယ်စုနှစ်တွေနဲ့ချီတိစောက်ခဲ့ရတဲ့လက်နက်ထိန်းချုပ်ရေးစနစ်ကိုပြင်းပြင်းထန်ထန်အထိနာသွားစေပါတယ်။နိုင်ငံတကာလုံခြုံရေးနဲ့မဟာဗျူဟာတည်ငြိမ်ရေးအပေါ်ဆိုးရွားတဲ့ရိုက်ခတ်မှုတွေကရှောင်လွှဲလို့မရပါဘူ
းအမေရိကန်ရဲ့နီတိုမဟာမိတ်တို့ကတော့ဒီစာချုပ်ကိုရုရှားတို့ဟာနှစ်ပေါင်းများစွာချိုးဖောက်လာခဲ့ပြီဖြစ်တယ်လို့ပြောရင်းနှုတ်ထွက်ဖို့လှုံ့ဆော်လာခဲ့ရတာဖြစ်ပါတယ်ရုရှားတို့ဟာမြေပြင်ကပြစ်လွှတ်နိုင်တဲ့ cruise ဒုံးကျည်တွေကိုဖျံကျက်ချထားလာခြင်းဟာဒီသဘောတူညီချက်ကိုချိုးဖောက်ပြီးလိုက်နာဖို့အစီအစဉ်မရှိဘူးဆိုတာပြသလိုက်ခြင်းပဲဖြစ်တယ်လို့အမေရိကန်တို့ကဆိုပါတယ်ဒါကိုရုရှားတို့ဘက်ကညှင်းဆန်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့လက်နက်ထိန်းချုပ်ရေးနီလန်သစ်တစ်ခုရရှိရေးနှစ်ဖက်စလုံးလှုပ်ဆောင်ကြဖို့တိုက်တွန်းနေပါလေ
The world will lose an invaluable break on nuclear war and this will likely heighten not reduce the threat posed by ballistic missiles
နျူကလ িয়ার စစ်ပွဲအတွက်တန်ဖိုးမဖြတ်နိုင်တဲ့အတားအဆီးတစ်ခုကိုဆုံးရှုံးလိုက်ရတာပါပဲတိုက်ချင်းပြဒုံးကျည်အန္တရာယ်ကိုလည်းပုံမှုကြီးထွားလာစီပါတယ်ဘလို့ပဲဖြစ်စေမတည်ငြိမ်မှုတွေဖြစ်ထွန်းစေမယ့်ကိစ္စကိုဘက်ပေါင်းစုံကနေရှောင်ကျဉ်ပြီးနိုင်ငံတကာလက်နက်ထိန်းချုပ်ရေးအတွက်ဘုံနီးလန်းတစ်ခုသဘောတူညီမှုရရှိအောင်အမြန်ဆုံးအားထုတ်တင်ပါတယ
်။မော်စကိုအခြေစိုက်အကဲခတ်သမားတွေကတော့နှစ်ဖက်စလုံးထိန်းထိန်းတင်းတင်းလှုပ်ဖို့လိုအပ်တယ်လို့ပြောကြပါတယ်။ဒီမီထရီဆာစလော့ဖ်ဟာရုရှားနိုင်ငံအခြေစိုက်ဥရောပနဲ့နိုင်ငံတကာလေ့လာရေးပညာရှင်တူဖြစ်ပါတယ်
။ Конечно, если в Европе, особенно в Центральной Восточной Европе, в европейских странах НАТО
တကယ်လို့တာလပြည့်ဒုံးကျည်တွေကိုအာရှအလယ်ပိုင်းနဲ့ဥရောပမှာဖြန့်ကျက်ချရမယ်ဆိုရင်မဟာဗျူဟာတည်ငြိမ်မှုရုတ်တရက်ဆိုးရွားသွားမယ်ဆိုတာတန်တရားရှိစရာမလိုပါဘူးအမေရိကန်ကဒုံးကျည်ဖြန့်ချထားမယ်ဆိုရင်ရုရှားဘက်ကလည်းလက်ဦးမှုရအောင်တိုက်ခတ်ရမယ်ဆိုတဲ့လမ်းစဉ်ကိုကင်ဆယ်ထားဖို့လိုအပ်ပါလိမ့်မယ
်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေရက်ပ်ကော့ကတော့အမေရိကန်တို့စတင်မလုပ်ဆောင်သမျှရုရှားဘက်ကတော့ဒီဒုံးကျည်တွေဖြန့်ချထားမှာမဟုတ်ဘူးလို့ဆိုပါတယ်။တလက်ပြဒုံးကျည်တွေဖြန့်ချထားရင်လည်းပတ်သက်ပြီးဆိုင်းငံ့သဘောတူညီချက်တရလက်မှတ်ရေးထိုးဖို့လည်းအမေရိကန်တို့ကိုဆော်ဩလိုက်ပါတယ်။ Alexander Goltz ဟာ CIA ကြောင့်ကြီးသူဖြစ်ပါတယ်
။ Я думаю, что они минимальны. Тут есть некоторая хитрость.Я обеими руками.
ဆိုင်းငံ့ရေးကိစ္စလက်မှတ်ထိုးဖို့ဆိုတာအလားအလာတိတ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒီကိစ္စကိုလက်မှတ်ရေးထိုးကြဖို့ကျွန်တော်ကတော့ထောက်ခံပါတယ်။ဒါပေမဲ့လက်နဲ့ထိတ်ကြွရေးကိုပုံစံတစ်မျိုးမျိုးနဲ့ဆက်လက်ထိန်းသိမ်းထားမယ့်ကိစ္စဆွေးနွေးမယ်ဆိုရင်တော့နှစ်ဖက်စလုံးကလိုက်လိုက်လဲလဲမရှိကြတာကိုတွေ့ရပါတယ
်။အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ကတော့အမေရိကန်ပြည်ထောင်စုဟာရုရှားတရုတ်တို့နဲ့အတူလက်နဲ့ထိတ်ကြွရေးသဘောတူညီမှုအစ်စ်တရားရရှိဖို့ရည်ရွယ်ထားတယ်လို့ဆိုနေပါတယ်။သမ္မတထရမ့်အစိုးရကလည်းသဘောတူညီမှုအစ်စ်တရားရရှိနိုင်တယ်ဆိုပြီးအကောင့်မြင်တဲ့သဘောကိုတော့ပြသနေပါတယ်။တချိန်တည်းမှာပဲရုရှားကောင်းဆောင်တွေဘက်ကလည်းစစ်စပ်ညှိနှိုင်းရေးတကားဖွင့်ထားစေဖြစ်တယ်လို့ပြောကြနေကြကြပါခင်ဗျာ
။ဥကြစန္တာပြောပြပေးခဲ့တာပါရှင်။ အခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုအစီရင်ခံစာနဲ့ပတ်သက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။လူတွေနေတိုင်းစားတော့တဲ့အစားအစာတွေမှာအသားစားသုံးတာကိုလျှော့ချပြီးတော့အပြင်ထွက်ပစ္စည်းတွေကိုပုံမှန်စားသုံးတာကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလျှော့ချနိုင်မှာဖြစ်ပြီးတနည်းအားဖြင့်တော့ရာသီဥတုပြောင်းလဲမှုပြဿနာကိုဖြေရှင်းတာမှာအထောက်အကူဖြစ်စေနိုင်တယ်လို့မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအလို့ယုံဆွေးနွေးပွဲအစီရင်ခံစာမှာဖော်ပြပါတယ် Research Line ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်နောင်လာမယ့်နှစ်တွေအတွင်းမှာကမ္ဘာကြီးရဲ့အပူချိန်1ဒီဂရီဆယ်လ်ဆီယပ်မြင့်တက်လာမှာကိုတားဆီးနိုင်မှုအတွက်ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုကဏ္ဍတိုင်းကနေလျှော့ချဖို့လိုအပ်တယ်ဆိုတာကိုဆွေးနွေးပွဲတက်ရောက်လာတဲ့သိပ္ပံပညာရှင်တွေကသဘောတူလက်ခံကြပါတယ်။ကုလသမဂ္ဂစစ်တမ်းတစ်ခုအရဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရဲ့၄ပုံတစ်ပုံကစိုက်ပျိုးရေးတစ်တောနဲ့မြေယာအသုံးပြုမှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကဘာပေါ်မှာနေစဉ်ထုတ်လုပ်နေတဲ့အစားအသောက်တွေရဲ့၃ပုံတစ်ပုံလောက်ဟာအလဟသဖြစ်တာဖြုံးတီးပစ်တာတွေရှိနေပြီးတော့ဒီအချက်တွေကိုပြုပြင်နိုင်မယ်ဆိုရင်တနည်းအားဖြင့်တော့ကဘာမြေကြီးရဲ့ဝင်းဒိုးဝန်းမိုးတွေကိုလျှော့ချပေးရရောက်တဲ့အတွက်ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလည်းလျှော့ချနိုင်မယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာအလုပ်ယုံဆွေးနွေးပွဲအဖွဲ့အစည်းသုံးမှာတွဲဘက်တဘာပတိအဖြစ်ဆောင်ရွက်တဲ့ဂျင်းစကီယာကအခုလိုရှင်းပြပါတယ်။
Some diets require more land and water and lead to higher emissions than others. For example, diets
လူတွေနေစစားသုံးနေရတဲ့အစားအစာတွေမှာမြေယာနဲ့ရေကိုအသုံးပြုတာနဲ့ပတ်သက်နေရပါ။နှံစားပင်တွေ၊အဆိပ်အဆန်တွေနဲ့ဟင်းသီးရင်းတွေတွေမှာကာဗွန်ပေါင်းစပ်ထုတ်လုပ်မှုကအသားထက်စာရင်ပိုနည်းတဲ့အတွက်ကျန်းမာရေးအတွက်လည်းကောင်းပါတယ်။တကယ်တော့လည်းစားသုံးမှုပုံစံရွေးချယ်တာမှာဒေသဆိုင်ရာအမှုအကျင့်တွေနဲ့ဓလေ့ထုံးစံတွေရဲ့လွှမ်းမိုးမှုတွေတော့ရှိနေပါတယ်။
ကဘာကြီးပူနွေးလာတာနဲ့အမြအစားအစာထုတ်လုပ်မှုရော့ကျလာမှာဖြစ်ပြီးငတ်မှုမှုပြဿနာတွေပိုပြီးတော့တိုးလာမှာဖြစ်တယ်လို့မနေ့ကရေဆွဲနဲ့ထုတ်ပြန်တဲ့ဆွေးနွေးပွဲအစီရင်ခံစာမှာဖော်ပြထားပါတယ်။အာဖရိက၊အာရှ၊လက်တင်အမေရိကနဲ့ကာရေဘီယံလိုငွေငွေသိမ့်မများတဲ့နိုင်ငံတွေကဒီအကျိုးဆက်တွေကိုပိုပြီးတော့ရင်ဆိုင်ရနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီလိုနိုင်ငံတွေမှာရာသီဥတုပြောင်းလဲမှုဒဏ်ကြောင့်ရင်ဆိုင်ရမယ့်ပြဿနာတွေကိုကူညီဖြေရှင်းမှုအတွေ့နိုင်ငံတကာငွေကြေးအကူအညီပေးရေးအစီအစဉ်တွေကိုတည်ဆောက်သွားမယ်လို့လည်းရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရအချင်းချင်းချိတ်ဆက်အလုပ်ယုံဆွေးနွေးပွဲ IPCC ကဆိုပါတယ်။အလုပ်ယုံဆွေးနွေးပွဲအဖွဲ့အစည်းနှစ်တွဲဘက်တဘာပတိ Deborah Roberts ကတော့အစိုးရတွေအနေနဲ့လေယာအထွက်တိုးဖို့တနိုင်တပိုင်းလုပ်ငန်းလုပ်တဲ့လေသမားတွေကိုပံ့ပိုးကူညီပေးဖို့လိုတယ်လို့ထောက်ပြပါတယ်
။ An important element within that discussion was the ability for
ဒီဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြတဲ့အထက်တနိုင်တပိုင်းလေသမားတွေကိုကျွေးမြီချထားပေးဖို့လည်းပါပါတယ်။ဒါမှကိုယ်ပိုင်မြေယာတွေကိုဘယ်လိုစီမံခန့်ခွဲမလဲ၊ဘယ်လိုနည်းလမ်းတွေပြောင်းနိုင်မလဲ၊ဒါတွေကအရေးကြီးတာပါ။အဓိကပြောချင်တဲ့အချက်ကတော့စည်ရဲမွဲတူမှုကိုလျှော့ချဖို့ဆိုရင်ဒါကိုဘယ်လိုအမြင့်ဖြတ်မလဲဆိုတဲ့ရှုထောင့်ကကြည့်ဖို့လိုပါလိမ့်မယ်။ဒီအစီရင်ခံစာအရကဘာပေါ်မှာလူသန်းပေါင်း900လောက်ဟာတစားတစားနဲ့တဲကန်တာရလူဖြစ်လာတဲ့မြေပေါ်မှာနေနေကြရတယ်လို့ဆိုပါတယ်။ဒီလိုခြေနွေတွေကအပူလှိုင်းနဲ့မိုးခေါင်ရေရှားတာလို့ရာသီဥတုပြောင်းလဲမှုဒဏ်တွေကိုပို့ပြီးတော့စိုးစိုးဝါးဝါရင်ဆိုင်ရစေမှာပါ။ဒါကြောင့်မြေယာတွေပြတ်တုံးလာတဲ့ပြဿနာကိုတားဆီးဖို့သိပ္ပံပညာရှင်တွေကတိုက်တွန်းနေတာပါ။ဒီအလုံယုံဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုတံကိုကာကွယ်တားဆီးဖို့နဲ့ဒီလိုအပြောင်းအလဲတွေကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာကိုလည်းဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုရလဒ်တွေထဲမှာအပူဓာန်နဲ့မိုးကောင်ရေရှားတာကိုခံနိုင်ရည်ရှိမဲ့ကောက်ပဲသီးနှံတွေကိုအေးသွေးမြင့်စိုက်ပျိုးကြဖို့ဓာတုဆေးဝါးကင်းစင်တဲ့လေယာစိုက်ပျိုးရေးစနစ်ကိုအသုံးပြုကြဖို့ဝတ်မုံကူးတဲ့ပိုးမွှားတွေကိုထိမ့်သိမ်းဆောင်လျှောက်ကြဖို့နဲ့မိုးရေကိုထိမ့်သိမ်းထားဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်။ ဒါရှင်တို့ခုနားဆင်နေကြတာက VOE မြန်မာပိုင်းရဲ့တောက်ကြနေမနေ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။မြမတက်မရုံနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းတိုက်ပွဲတွေကြေကြေပြန်ပြန်ဆက်လက်ဖြစ်ပွားနေပြီးစစ်ပွဲဒုက္ခသည်အရေးကိုကူညီဆောင်ရွက်နေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပေမဲ့မြေပြင်အခြေအနေမှာတော့ကန့်သတ်မှုတွေရှိနေတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရကြောင်းဒေသဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်ရဲ့တိတ်တောင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာမြမစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်တပ်တွေကြားဩဂုတ်လ9ရက်နေ့ကတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ အေတပ်ဖွဲ့ပြည်ညာရေးတာဝန်ခံခိုင်သူခါကပြောပါတယ
်။ August 9ရက်နေ့မှာတော့ကမ္ဘာ့ connect တဲ့နည်းနဲ့တိုက်ပွဲဖြစ်ပေါ်လာရှိတယ်။ဒီအိမ်မှာတိုက်ပွဲကြီးနေတာမှဖြစ်တာရှိတယ်။ရသေးတော်မျိုးနဲ့ဒီကြောက်ကန်းရွာရဲ့အရှင်းမြောက်ဘက်ကနော်အဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်။နောက်ပြီးတော့ဒီ August 9ရက်နေ့မှာလည်းကြောက်တော်မျိုးနဲ့ကမ္ဘာ့ရွာရဲ့အရှင်းမြောက်ဘက်အဲ့ဒီမှာဒီအားနေရာလောက်ရှိတဲ့ဗမာပြည်ကြောင့်လေကျွန်တော်တို့ဒီကမ်းကျပ်တော်ကမ္ဘာ့ရွာရဲ့ဒီချတ်တောက်တိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒါစကနေရတဲ့မိသားအတွင်းတဲကွေးတွေမှာဒီဓမ္မစစ်တပ်ကနေပြီးတော့25ဦးခန့်ပြားချင်းပြီးတော့ဒဏ်ရာရတဲ့ဒီတုံးချေခန့်တရှိကြတယ်။ကျွန်တော်တို့ရခိုင်တပ်တွေတက်ကြလည်းပဲအာရခစစ်တီတွေလေးဦးတိုင်းမျိုးဒီလိုအတက်ပြေးကြရတာရှိ
ဘလောင်းဝါမြို့နယ်တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုရှိသလိုလက်နက်တချို့သိမ်းဆီးရမိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှဘုံမှုချုပ်စော်မင်းထွန်းကလည်းပြောပါရယ်။ဩဂုတ်လ9ရက်နေ့ကစလို့ဘလောင်းဝါမြို့နယ်ဘောင်ဝရွာအနီးတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နေကြီးတွေနဲ့ပြစ်ခတ်မှုကြောင့်ရွာသား200ကျော်ဆစ်ဆောင်ခဲ့ရတယ်လို့ဒေသခံတွေကလည်းပြောပါရယ်။တနေ့ကလည်းရသေတောင်မြို့ကြောက်တန်းရွာနာဖြစ်ပွားတဲ့တိုက်ပွဲကြောင့်အမျိုးသမီးတဦးလက်နေကြီးကြီးထိမှန်ဒဏ်ရာရခဲ့ပါရယ်။မင်းများမြို့နယ်မှာလည်းမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့တိုက်ပွဲကြောင့်ပုံသာချောင်းအနီးကကြေးရွာ14ရွာလောက်တိုက်ပွဲအတွင်ပိတ်မိနေသလိုရွာအတွင်သွားလာခွင့်ကိုတပ်မတော်ကပိတ်ပင်ထားတယ်လို့နေမီကန်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်။အခုလိုတိုက်ပွဲစစ်တိုက်ဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ဒေသခံရွာသားတွေစစ်ပေးတင်းရှောင်နေရပါတယ်။ဒီလိုစစ်ပေးဒုက္ခသည်တွေကိုအစိုးရကအကူအညီဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြန်လည်နေရာခြားရာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကလွှတ်တော်မှာရှင်းပြသွားပါတယ်
။အိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအပန်းဟာလုံလောက်စွာနဲ့ထောက်ပံ့ပေးနိုင်ပါတယ်ဆိုတဲ့ကြောင်းကျွန်တော်အနေနဲ့ရှင်းပြလိုပါတယ်။နိုင်ငံတော်အနေနဲ့ဆောင်ရွက်တဲ့နေရာမှာလဲကျွန်တော်တို့ဝန်ကြီးဌာနပဲမဟုတ်ပါဘူးသက်ဆိုင်ရာဌာနလိုက်ကျွန်တော်တို့ဝန်ကြီးဌာနအကြီးကြီးကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးလျက်ရှိပါတယ်လူမှုအဖွဲ့အစည်းတွေရဲ့ဒါရောက်ထောက်ပံ့ပေးနိုင်မှုအပိုင်းကိုလည်းနိုင်ငံတော်အနေနဲ့ပြည်내အစိုးရအနေနဲ့ကန့်သတ်ထားခြင်းရှိပါဘူးလာရောက်ထောက်ပံ့မှုတွေကိုလည်းလက်ခံဆောင်ရွက်ပေးလျက်ရှိပါတယ်ဒီအချိန်မှာဘာတစ်ခုပဲကန့်သတ်မှုဖြစ်နေလဲဆိုရင်လူကြိုရေးအခြေအနေကဖြစ်ပါတယ်
ဒါပေမဲ့မြေပြင်အခြေအနေနဲ့အစိုးရတာဝန်ရှိသူရဲ့တင်ပြချက်ဟာကွဲလွဲမှုရှိနေတယ်လို့ရခိုင်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ
်။ဒီရခိုင်တကယ်စီကိုအစိုးရကပြည်ပြဝဝဆောင်ရွက်တယ်လို့ကျွန်မမထင်ပါဘူးရှင်။ကျွန်မသွားတော့ကလည်းပြည်ပြဝဝဆောင်ရွက်ခြင်းလို့ကျွန်မမတွေ့ခဲ့ပါဘူး။မြေပြင်မှာကျွန်မတို့သွားတော့တောင်မှအဲတက်ဆိုင်ရာဝန်ကြီးတွေနဲ့ပြောတာတောင်မှသူတို့အခန့်အသတ်နဲ့ပဲသူတို့ပေးတယ်အတော့ကတည်းကတော့လည်းအကန့်အသတ်နဲ့ပြည်စီတွေဆိုလို့ရှိရင်အကန့်အသတ်နဲ့ဘယ်ဘက်ရောက်သွားမယ်ညာဘက်ရောက်သွားမယ်ဆိုတော့ဒီဘက်ကအကြောင်းပြချက်တွေအများကြီးရှင်းအစိုးရတင်ပြချက်တဲ့အချက်လက်များကိုဘယ်လောက်ထိမမကန်ကန်ရှိလဲဆိုတာကိုလည်းကျမတို့သုံးသပ်ဖို့လိုပါမယ
်တကယ်တော့ရခိုင်ဒေသကစီပီဒုက္ခသည်တွေဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလာပြီးတဲ့အကူအညီတွေကိုမျှော်နေရပြီးအခက်ကြုံနေရတယ်လို့ပြည်သူ့လူတော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ဒုက္ခသည်တွေရှင်တွေကတကူကနှစ်ပူဆင့်ဆိုသလိုပေါ့နော်ဒီရေဘေးဒုက္ခရွာကြုံနေရတယ်ပေါ့အဲဒါကြောင့်ကျွန်တော်တို့ဒုက္ခတွေချီးမြှောက်ပူပြီးတော့ဆိုးနေပါတယ်နူလာနေရာတွေကိုပြန်သွားဖို့ဆိုတာကလည်းသွားလို့မရဘူးဟောစားဝတ်နေရာကလည်းမပြေလည်ဘူးသူလုံငန်းခွင်တွေလည်းပြစ်ထားရတယ်ပေါ့ပြီးတော့ရှစ်အနာကပေါ့နော်ဘာနဲ့စားမလဲဆိုတော့ဟိုဒီဒုက္ခတွေရဲ့အခြေအနေကအပြင်းမအကူအညီမလာဘူးဆိုရင်တို့ကိုဒုက္ခရောက်နေပါတယ်
တိုက်ပွဲတွေကြောင့်စီပီဒုက္ခတွေ1000ကျော်သာရှိတယ်လို့အစိုးရဘက်ကဆိုပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့9000ကျော်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ပလောဝမြို့နယ်မှာတင်စစ်ပေးဆောင်3000ကျော်ရှိလာနေပြီလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ကိုညာဝင်းရမရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်တော်တာရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1509ကနေဒိုချဲထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျန်းမာရေးကဏ္ဍမှာမြန်မာနိုင်ငံမှာပိုလီယိုရောဂါပိုပြန့်တွေ့တဲ့အကြောင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
နိုင်ငံရေးသမိုင်းတစ်လျှောက်လုံးမှာရဲပါတီများပူးပေါင်းပြုမှတည်ထောင်တယ်ဆိုတာဒီခါပဲရှိပူပါလေဒီပါတီသုံးပါတီဖြစ်တဲ့ KDP UDP KS နဲ့ဖြစ်နေလိုက်မရှိတော့ဆိုအဲ့လိုဟာဒီကို
ကချင်ပါတီသုံးခုပေါင်းစည်းရေးပထမဆုံးလှုပ်ဆောင်နိုင်ခဲ့တဲ့အပေါ်မှာကချင်နိုင်ငံရေးခေါင်းဆောင်ဒေါက်တာတူးကြာပြောသွားတာပါဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
နဲ့တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက thi the buck the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့ဇကဇုထုံရဲ့လုံကောက်ဒီပေကတော့ဒီနေရာမှာသမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပြစီဘကဒီနီယာမှာဘခေါ် knife ဆိုတဲ့တမင်ကြိုနဲ့လက်ကင်လုတ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘခေါန် knife တမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ဘခေါန်အတူကိုဘခ်ဆိုပြီးတော့သုံးတာဖြစ်ပါတယ်။idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် the buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီအသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops hereNo one else can do the deciding for him. That's his job.
သမရဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုစားမဆုံးဖြတ်ပေးနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလတန်စီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV စီစဉ်တွေကို VOE မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOE Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOE Burmese app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို
ထောက်လွှဲ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီ UI မြန်မာပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပိုလီယိုရောဂါမြန်မာနိုင်ငံမှာပြန်ပေါ်လာတာကိုတင်ပြထားပါတယ်။ပိုလီယိုအကျိုးသီးရောဂါပပျောက်ပြီးလို့ကြေညာခဲ့တဲ့မြန်မာနိုင်ငံမှာဒီရောဂါပိုပြန်တွေ့လာတာကြောင့်ကာကွယ်ဆေးတိုက်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ရုတ်တရက်အကျိုးသီးပျောက်ခွေရောဂါလို့လည်းခေါ်တဲ့ဒီပိုလီယိုရောဂါဟာဘယ်လိုပြန်ဖြစ်လာပြီးတော့ဘယ်လိုကူးစက်လက္ခဏာတွေပြပြီးဘယ်လိုကာကွယ်ကုသသင့်ပါသလဲ။ဒီအကြောင်းကိုကလေးအထူးကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင်။
ကဲကလေးတခုဆရာဝန်ကြီးဗမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြာခင်ကပဲပေါ့နော်ပိုလီယိုရောဂါပြန်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်ဆရာဘာကြောင့်အခုလိုပြန်ဖြစ်လာတာလဲဆရာ
တကယ်တော့ပိုလီယိုရောဂါပိုးမှာနှမျိုးရှိတယ်ပေါ့နော်အမျိုးကတော့တကယ်သဘာဝပိုးပေါ့အရင်ပိုးလို့ခေါ်ပါတယ်အရင်ပိုးကတော့သဘာဝမှာပပျောက်ခံနေနေပြီပေါ့နော်အခုဆိုလို့ရှိရင်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံမှာပဲဖြစ်ပါတယ်အဲဒါတော့ဦးလည်းတောက်ကွာ85ခုနှစ်ပိုလီယိုရောဂါတစ်ဖြည့်ရစတင်လုပ်တုန်းကဆိုလို့ရှိရင်99.99%လောက်ညော့သွားပြီ။အဲဒီကစကဘာမှာပိုလီယိုကပပျောက်ခံနေနေပေါ့။အဲတော့ဒီကကအရင်ပိုးကကျွန်တော်တို့ခုတွေ့တာကအရင်ပိုးတော့မဟုတ်ဘူး။ပိုလီယိုတွင်ပြောင်းပိုလီယိုပိုးလို့ခေါ်ပါတယ်။အဲတော့ပိုလီယိုတွင်ပြောင်းပိုးဆိုတာကဘာလဲဆိုရင်ပိုလီယိုရောဂါကာကွယ်ပေးတိုက်တာကသူ့ရဲ့ပိုးကိုပြော့အောင်လုပ်တာတိုက်တာဖြစ်ပါတယ်။ဒါနဲ့ဘယ်လိုဖြစ်လဲဆိုဒီကောတိုက်ကြရဲ့ကလေးကြီးဒီသူ့ရဲ့အားလုံးတွေဖြတ်သွားပြီလို့ဆိုရင်ဒီတောင်ဝင်းမြေမှာရှိနေပါတယ်။အဲတောင်ဝင်းမြေမှာရှိတဲ့ပိုးကလည်းနည်းနည်းဖြစ်ကြလာတဲ့ခါပေါ့နော်။ဒီဗီဇာကြောင့်လည်းမျိုးဖြစ်လာလို့ဆိုရင်ပြင်ကြောင်းပိုလီယိုရောဂါကိုဖြစ်လာ။အဲဒီခါကျတော့ရှိလာတော့ဒီပိုလီယိုရောဂါကိုတောင်ဝင်းမြေမှာတိုက်ထားတဲ့ခလေးရှိတဲ့ဒီပါဆက်ဖြစ်လို့ဆိုရင်ဇိုင်းရောဂါပိုးလိုပဲလက္ခဏာတွေကျနိုင်တယ်။ဒီလိုမျိုးပိုလီယိုရောဂါပြန်ဖြစ်တယ်ပေါ့နော်။အဲကျွန်တော်ကဘယ်လိုသိလဲဆိုတော့ရုတ်တရက်ပျောက်ခွေကြောတွေရောဂါလို့ခေါ်တယ်။အဲနည်းနည်းပြောပြလို့ရှိရင်ဒီလက်တွေပျောက်ခေါ်ပိုလီယိုဖြစ်တယ်လို့ပဲကြောတွေပျောက်ကုန်တဲ့အာရုံရောအနေဖြစ်တယ်။ဟုတ်ဒီမတန်လို့ပေါ့။အဲ့ခါလေးမှကျွန်တော်ကဒီကိုပြန်ပြီးတော့သူ့ရဲ့ဝေးရလို့ပြန်ဆစ်ကြည့်တဲ့အခါကျတော့ဒါပြီးဒုံကြောင်းပိုလီယိုပိုးကြောင့်ဖြစ်တယ်ဆိုတာသိရပါတယ်။အဲ့တော့သိမှတရားပဲကျွန်တော်ပြင်းပြင်းနဲ့ပပွင့်နေတဲ့ရွာတူရောပေါ့နော်။အဲ့ရွာကလေးတရားနော်ဒီနားကလေးတရားလောက်မှာတွေ့တာ
ဟုတ်ကဲ့ဆရာရင်အရင်တော့အခုလိုပြန်ဖြစ်ခဲ့တာမျိုးရှိခဲ့လားဆရာ
ဒီပုံစံမျိုးကတော့ဒီဘာကြီးကတွေ့နေတယ်ပေါ့2015ကဒီဗမာပြည်မှာရခိုင်ပြည်နယ်မှာတွေ့ခဲ့တာဒီဘင်္ဂလားဒေ့ရှ်ရဲ့ဒေသမှာတွေ့တယ်ပေါ့နော်ဒီမနစ်ကတော့2018မှာလည်းလူလူစားမှာတွေ့တာရှိတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီအသင်ပြောင်းပိုလီယိုပိုးဖြစ်တော်လဲပဲတကယ်တမ်းကဒီပိုလီယိုကာကွယ်ဆေးတာပေးထားမယ်ဆိုလို့ရှိရင်ဒီကုဆက်နဲ့နေထားဟိုမရှိတဲ့ဘောဖြစ်တာပါဆရာအဓိကတော့ကာကွယ်ဆေးအဓိကဖြစ်နေတာပါဆရာ
အဲ့တော့ဒီကာကွယ်ဆေးကပုံမှန်တိုက်ပိုင်းတွေဘာမှမဖြစ်ဘူးတစ်ခုတွေ့နေတာပါဖြစ်လို့ဆိုဒီကလေးတွေကကာကွယ်ဆေးလုံးဝမရထားဘူးအဲ့တော့အဲ့နေရာကတော့လမ်းမဆက်တဲ့နေရာတိတ်ဆိုးပြီလေကျွန်တော်တို့ဒီတမိုင်းဝန်ထမ်းတွေကတစ်ခါရှိတယ်တစ်ခါကကိုယ်ပိုင်အချက်ခွင့်ဒေတာဖြစ်နေတယ်အဲ့ဒီမှာသူတို့ကဒီကကတမိုင်းဝန်ထမ်းတွေကမတော်ပြဘူးပေါ့နော်ဘာလို့မပေးတာဆိုလို့တစ်ခါကလည်းသူတို့ဒီလိုတွေကလုပ်ပေးကြတဲ့စက်မဲ့ဝင်တဲ့နေရာလေးဒီမတိုက်ဖြစ်ခဲ့လို့မတူတဲ့အဲ့ဒါကြောင့်မို့ဘဝရင်းပေါင်းတို့ကတော်တော်လေးနေအဲ့နေရာမှာတော့ဖြစ်တာကျွန်တော်တို့ခုကဘာလို့ရလဲဆိုအဲ့နေရာဒီမှာကျွန်တော်တို့နဲ့လည်းယူလိုက်ပြီးတော့တင်းတက်ဆင်းပေါ့နော်လိုက်တက်ရတာကောက်ချင်းကောက်လိုက်တာလိုက်တက်တာလောက်ရမယ်။အဲ့ဒီပတ်ဝန်းကျင်မှာဒါကပြတ်နေလိုက်ရတဲ့အကြောင်းလို့အဲ့ပတ်ဝန်းကျင်မှာလည်းဒါလည်းပိုလီယိုလေးသားကဝေးတိုက်နေလို့ပေါ့နော်။ကလေးတွေပေါ့အဲ့ဒီအပေါ်မှာဆိုတော့ကျွန်တော်ကညာနေ့ကခရီးငယ်လေးရစပြီးတော့နော်ဆံရမ်းနဲ့ပြတိုက်ပါတယ်။ဟောဒီမှာကြားလို့ရှင်လို့ဆံရမ်းနဲ့ပေါက်ကလေးကိုတိုက်တယ်။ဒါနဲ့မိန်းမပေါင်းနေမြင့်နေတယ်မှာဒီမျိုးစကားလို့ဆိုတော့ရမ်းနဲ့ပြတိုက်အဲတိုက်ပါ။အားလုံးပေါင်းဒီ3တန်းလောက်ကိုတိုက်ဖို့ရှိရှိရှိပါ။
ဟုတ်ကဲ့ဆရာ။အဲ့တော့အဓိကတော့ဒီစစ်တန်းကြောင့်ကလေးတွေကာကွယ်ဆေးမတောက်နိုင်တာပေါ့နော်။အဓိကဖြစ်တာကိုသောက်တွေ့ရတာပေါ့ဆရာ
။အဲ့ဒီကျန်းမာကျွန်တော်တို့ရဲ့ဒီကာကွယ်ရေးလုပ်ငန်းတွေအနောက်ဆက်အများကြီးဖြစ်တယ်ပေါ့နော်။ဒီကလမ်းမအဲနေရမှုလို့ရတယ်။အဲ့တော့မျိုးရှိပို့လို့ရပါ
ဒီကဘာမှကြံနေတာလည်းပါပဲအခုဆိုရင်အာဖဂန်နစ္စတန်မှာကြံနေတယ်ဘာလို့ဆိုတော့ဒီ conflict တွေလည်းခေါ်ပါတော့ဒီလိုမျိုးတွေဖြစ်တဲ့နေရာတွေဖြစ်နေတယ်ဒါကြောင့်မကောင်းဆုံးတော့ဒီနေရာမပြောက်ဘူးဖြစ်နေတယ်အကြောင်းချင်းရပြန်တော့ကဘာလုံးကလိုက်ပြီးတော့ဘာဝင်ပြီးဆက်တိုက်နေရတယ်ဆက်ထိုးနေရတယ်ကျွန်တော်လည်းရမှာလည်းဒီလိုပါပဲဒီဒီလိုနေနေနေရရှိဘူးလုံခြုံမှုမရှိဘူးမမဆက်တယ်လို့မကောင်းလို့ဆွေးကြောင်းအပြင်းရှင်တွေရှိနေတယ်ဒီမှာကြည့်မှုတွေကဆွေးကြောင်းရတဲ့သဘာဝဘေးအနေနဲ့ဒီလိုဖြစ်နေတယ်ဒီလိုရောက်ရရတော့ဒီကာဝေးကိုဖန်ထုတ်မှုကမကောင်းနိုင်ဘူးအဲဒါလို့ကျွန်တော်ကကာဝေးကိုကာဝေးရဲ့ရောဂါတွေပြန်ဖြစ်လာမှာပဲ
ဟုတ်ကဲ့ဆရာကြီးအခုလိုပြန်ဖြစ်လာတာကကမ္ဘာပေါ်မှာပိုလီယိုပပျောက်ရေးလုပ်ငန်းအတွက်ပေါ့နော်မြန်မာနိုင်ငံမှာရောဘယ်လိုမျိုးအရေးကြီးလဲဆရာကြီ
းအတင်းကြောင်းပို့ရှိနေပြီးပိုလီယိုရောဂါကာဝေးကိုဆက်တက်ရမယ်ဘာပဲကြတော့ပိုလီယိုကျွန်တော်မြန်မာနိုင်ငံကြီးဆိုတော့ပိုလီယိုကကာကွယ်ရေးထိုးသေးကိုပြောင်းထုတ်မယ်ပေါ့နော်ထိုးသေးကတောက်ဆင်းလို့မဟုတ်ဘူးသူကပိုလီယိုကိုတတ်ပြီးတော့မှလိုက်တာပေါ့နော်အဲကြတော့သူကဘိုးရောဆက်နေတယ်အတန်ကြောင်းပိုးကိုအနေနဲ့မရှိတော့အဲ့ဒါဒီလိုဆက်နေကမ္ဘာလုံးပိုလီယိုဖြစ်တာမရှိတော့ဘူးအကုန်ကြောင်းပိုးလည်းမရှိတော့ဘူးဂျိုင်းပိုးလည်းမရှိတော့ဘူးဆိုလို့ရှိရင်တော့ပိုလီယိုကာကွယ်ရေးထိုးတာကိုကမ္ဘာလုံးရဲ့ဆိုင်မှာကမ္ဘာမှာတတိယမြောက်တပြက်တဲ့ရောဂါလို့ဆက်နေရမှာပေါ့
ဟုတ်ကဲ့ဆရာကြီးအခုလိုဒီပိုလီယိုယောဂါဖြစ်လာရတာကဘယ်လိုကူးစက်မှုကြောင့်ဖြစ်ရလဲဆရာကြီ
းပိုလီယိုယောဂါကာကွယ်ဆေးကိုတိုက်လိုက်လို့ကတိုက်တဲ့လူတွေမှာခံနိုင်ရှိရမှာပေါ့နော်သူကအရေးအမှတ်ကဝင်းထဲမှာပါသွားတယ်အဲနောက်ပြောက်ပူတယ်နောက်ပြောက်မှလည်းခံနိုင်ရှိတယ်
ဟုတ်ကဲ့ဆရာကြီးကာကွယ်ဆေးတွေမပေးနိုင်သေးတော့လည်းပဲပေါ့နော်အခုရေတန်ရှင်းချင်းအဖြစ်ကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာ
စိတ်တော့မချေပြဒီပိုးတွေကဘယ်လိုဆိုတော့ဒီကစိတ်ကောအော်ရစ်ခေါ်ရမှာနော်သာသာရေးရနေတော့ကူးတဲ့တဘောပဲအဲသာသာရေးနဲ့ကူးတဲ့ခါကျတော့တန်ရှင်းနဲ့တော့ဒုံးရရရှိဖို့ပေါ့နော်တန်ရှင်းနဲ့သာသာရောက်ဖို့ဆိုလည်းထပ်တော့ဖြစ်သွားပဲဝင်ရနေတော့ကူးစစ်တဲ့ယောဂတော့ clean one သွားတယ်မျိုးရနေတော့ကူးနိုင်လာဆိုတော့အဲ့ဒါကဘာလို့ဒီအမကံကြမပေးနိုင်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုယောဂဖြစ်လာတာကိုသိနိုင်ဖို့လက္ခဏာမှာဆရာကုနာပြောခဲ့တဲ့ဖြားနာပြီးတော့ပျော့ခွေသွားတာမတန်တာပေါ့နော်အဲ့ဒါအပြင်တခြားလက္ခဏာတွေရောရှိသေးလားဆရာကြီ
းဘာလက္ခဏာတော့ပြင်ရှိပါသူကတော့ဒီကတားရီပါလေနာမည်ပေါ့နော်ခြေလက်ဒီနာမည်ကကျော်တည်ပါလေပေါ့သူလည်းလုံးဝမလုပ်နိုင်ဘူးသူကလည်းအတော်ပြင်းထုတ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီယောဂဖြစ်လာခဲ့ပြီဆိုရင်ရောကုသနိုင်တဲ့နေထား
ပူဒီကတော့ဖြစ်ပြီးမှဆိုလို့ရှိရင်တော့ကျန်လေလေးတင်ပြတာပါညာနဲ့ခံကောင်းရတယ်ပြန်ကောင်းလာတယ်ပုံမှန်ကျပူဒီဖြစ်တဲ့လူတွေကတော့နောက်ပိုင်းကျတော့နောက်ပိုင်းတွေကလည်းဖြစ်တယ်ပေါ့နော်ဒီကလေးမြောက်မှာတော့တယောက်ကတော့တော်လေးပြန်ကောင်းလာပါတယ်တော့ပြောကတော့ခြေလက်တွေကလုံးမတန်ဆန်းဖြစ်လို့ရောင်းခေးချက်ဒီမှာတော့ကြာကြာခုထားတယ်သူလည်းကောင်းကြတော့ပြလာပြီလို့ကြားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးအစီအစဉ်ဖြစ်ပါတယ် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ burmese@voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တိုက်ပွဲအတွင်ပိတ်မိနေသူ10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချီနီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်။တိုက်ပွဲကြောင့်နေရဲစွန့်ခွာစစ်ပေးဆောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေမြေကွက်တွေချပေးဖို့စီစဉ်နေတယ်ဆိုတာနဲ့ချင်းပြည်နယ်မျိုးပြစီမံကိန်းမြေယာသိမ်းဆည်းမှုအတွက်ချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဟာခါဒေတာကန်တွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မူကြီးတောင်မြို့နယ်ကကျေးရွာတချို့မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဘုံတော်ကြီးတပားအပါအဝင်တက်ကြီးရွယ်အိုဆယ်ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကဒီလ28ရက်နေ့မှာကယ်ထုတ်နိုင်ခဲ့ပါတယ် ICRC ကနေကယ်ထုတ်လာသူတွေဟာ ဘူဒီတောင်မြို့နယ်နှယုံတောင်ရှစ်ရှားတောင်စံကိုးတောင်နဲ့ဥယင်သာကျေးရွာသားတွေဖြစ်ကြပြီးအဲ့ဒီကျေးရွာတွေကရွာသားတွေဟာတိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေရာဆုံးခွာသွားခဲ့ပြီးဖြစ်ပေမဲ့သူတို့မှာအသက်အရွယ်ကြီးရင်ပြီးမသွားလာနိုင်တဲ့အတွက်ရွာတွေမှာကြာရှိနေခဲ့ကြတာဖြစ်ပါတယ် အခုအခါသူတို့တွေကိုမြို့နယ်အာဏာပိုင်တွေခွင့်ပြုချက်နဲ့ICRC ကခေါ်ဆောင်ခဲ့ပြီးဘူဒီတောင်မြို့ရန်အောင်မြေဘုံတော်ကြီးကျောင်းဒုက္ခသည်စခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ရန်အောင်မြေဆရာတော်ကမိန့်ပါတယ်ရခိုင်ပြည်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရက်သား50တုံးဦးသေဆုံးခဲ့ရပြီးမြို့နယ်ရှစ်ခုမှာစစ်ပြေးဒုက္ခတွေ9000ထောင်ကျော်ရှ တယ
်မြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲကြောင့်နေရဆုံးခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံစိတ်ချစွာနေထိုင်ရေးအတွက်ပလဝါမျိုးသက်စီမံကိန်းမှာမြေခွက်တွေချတာပေးဖို့စီစဉ်နေတယ်လို့ချင်းပြည်နယ်စိုးရအဖွဲ့ကပြောပါတယ်ချင်းမြင့်နယ်ဆိုရဖွဲ့ဟာပလဝါမြို့နယ်မှာမြို့သိစင်မှန်ကအကောင်အသေးဆောင်ရွက်လေလျက်ရှိပြီးစစ်ဘေးရှောင်ပြည်သူတွေအနေနဲ့မိမိတို့နေထိုင်တဲ့နေရာဟာလုံခြုံမှုမရှိဘူးလို့ယူဆရင်အဲ့ဒီမြို့သိစင်မှန်ကမှညီကွက်ချပေးမှာဖြစ်တယ်လို့ချင်းမြင့်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးသက်ကပြောပါတယ်ချင်းမြင့်နယ်ဆိုရရဲ့စင်းရပလဝါမြို့နယ်မှာစစ်ဘေးရှောင်ပြည်သူ2400ကျော်ရှိနေပြီးအများစုဟာမိစာကျေးရွာမှာနေထိုင်နေကြတာဖြစ်ပါတယ်
နိုင်ငံရေးသဘောတူညီချက်မရရှိသေးတဲ့ကာလမှာညှိနှိုင်းဆောင်ရွက်မှုမရှိဘဲအစိုးရအာဏာပိုင်တွေဘက်ကအများပိုင်စကြက်မြင်တဲ့မြေတွေကိုတဖက်တပ်ဆောင်ရွက်မှုရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကြောက်ကြီးမြို့နယ်ကထုတ်ပြန်ပါတယ်။ဘိုးဘွားပိုင်မြေလွတ်တွေကိုတခြားရွာတွေထံပြန်လည်ဝေမျှဖို့အုပ်ချုပ်ရေးပိုင်းကအစီအစဉ်ရှိထားသလိုနိုင်ငံရေးအဖြေရှာတဲ့ကာလမှာနှစ်ဖက်ညှိနှိုင်းမှုမရှိဘဲလှုပ်ဆောင်ဖို့မသင့်တဲ့အတွက်အခုလိုထုတ်ပြန်ရတာဖြစ်တယ်လို့ KNU ကြောက်ကြီးမြို့နယ်အတွင်းရေးမှူးဘဒိုစောစာဝါကပြောပါတယ်။ KNU မြေယာမူဝါဒနဲ့ပတ်သက်ပြီးပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ထားဖူးပေမဲ့လည်းအလေးထားခြင်းမရှိတဲ့အပေါ်ဒုတိယအကြိမ်အနေနဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။တမတော်ရဲ့တဖက်တပ်ပြည့်ရက်ကာလအတွင်းတိုက်ပွဲပေါင်း60ကြော်ဖြစ်ပွားခဲ့ပြီးဇွန်လနဲ့ဇူလိုင်လတို့မှာတိုက်ပွဲဖြစ်ပွားမှုနှုန်းကများလာတယ်လို့ BSLF TNL ဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့ဒေသတွေကတော့ TNL လှုပ်ရှားရဒေသတွေမှာဖြစ်ပွားနေတာဖြစ်ပြီးတမတော်တိုက်ရင်းတွေက TNL လှုပ်ရှားနေရာတွေကိုတက်လာတဲ့အတွက်တိုက်ပွဲတွေဖြစ်ပွားရတယ်လို့ TNL သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုသားအကျော်ကပြောပါတယ်။အပြည့်ရထားတဲ့စစ်တိုင်း၅တိုင်းထက်ကအရှေ့မြောက်ပိုင်းတိုင်းနယ်မြေထဲမှာတိုက်ပွဲများဆုံးဖြစ်ပွားနေကြောင်းလက်နက်ကန်ဖွဲ့စည်းတွေကစီကံဖောက်ဖျက်တဲ့အတွက်အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားရကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်
ပြည်သူတွေအနေနဲ့အိမ်ထောင်စုစည်းရင်းနိုင်ငံသားစစ်စစ်ရေးကပ်ပြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဂျားပွဲစားတွေကနေတဆင့်မဆောင်ရွက်ကြဖို့မွန်ပြည်နယ်လူဝေမှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြင့်ဝန်ကြီးဦးထွန်းမင်းအောင်ကပြောပါရယ်ဇူလိုင်လ29ရက်နေ့ကလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဆိုင်ရာမွန်ပြည်နယ်ဦးစီးမှုရုံးမှတပ်ဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံစဉ်မှာပြောခဲ့တာပါပြည်သူတွေနားမလည်တာတွေကိုအဆင်ပြေပြေမေးမြန်းနိုင်ဖို့မြို့နယ်လဝကရုံးတိုင်းမှာ information counter ထားရှိဖို့စီစဉ်နေပြီးမှတ်ပုံတင်ရမယ့်ရက်ချင်းကိုတိုကင်စနစ်နဲ့မြို့နယ်ဦးစီးမှုကတခါတည်းသတ်မှတ်ပေးရမယ်လို့ပြောပါတယ်လက်ရှိအနေထားမှာပိုက်ဆံပေးမှမတ်ပုံတင်ချက်ချင်းရတဲ့ပုံစံမျိုးဖြစ်နေတဲ့အပြင်ကျေးလက်ပြည်သူတွေမှာရုံးပိုင်းဆိုင်ရာကိစ္စရပ်တွေနားမလည်ကြတဲ့အတွက်ကြားရဲကအစဉ်ပြေအောင်ဆောင်ရွက်ပေးတဲ့ပွဲစားတွေကိုအားကိုးနေကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြည်မြို့နယ်ရန်ခမ်းအုပ်စုကအသက်52နှစ်အရွယ်ဒေသခံမျိုးရသူကိုတနင်္ဂနွေလုံးပြစ်ခတ်ရဆက်ရေးစာချုပ် NCA လက်မှတ်ရေးသူသားတဲ့ RCSSSA ဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးမိုင်းပြင်းမြို့အခြေဆိုင်စစ်ပြူဟာကမူရေးစေဝါမှုနဲ့ဖမ်းဆီးလိုက်ပါတယ်။နန်းသက်ရွာသားဦးနန္တိယကိုမိုင်းပြင်းခြေဆိုင်စိုးရသားကနေဇူလိုင်လ10ရက်နေ့ကဖမ်းဆီးရက်နှက်ချုပ်နှောင်ဆစ်ဆီးခဲ့ပြီးဇူလိုင်လ28ရက်နေ့မှာမူရေးစေဝါလက်ဝဲတွေ့ရှိမှုနဲ့မိုင်းပြင်းရဲတပ်ဖွဲ့ထံလွှဲအားလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရှမ်းပြည်သမတော် RCSS ရဲ့ပြောရေးစုခွေရှိသူဒုတိယဘူမှူးကြီးဆိုင်ဦးကတော့ဒီလောက်ရဟာ RCSS နဲ့လူသူကိန်းကွာအောင်တပတ်ကနေရွေချက်ရှိရှိလှုပ်ဆောင်တာလို့ရှုတ်ချလိုက်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ဟာခါမြို့မှာဒေသခံပြည်သူ90တော်ကဘိုးဘွားပိုင်လက်ရံမြေကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုမကျေနပ်လို့ဇူလိုင်လ31ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်
ဒီအကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်
။ချင်းပြည်နယ်အစိုးရဖွဲ့ဟာချင်းပြည်နယ်မှာဘိုးဘွားပိုင်မြေမရှိဘူးဆိုပြီးမြို့ပြစီမံကိန်းအတွက်ဘိုးဘွားပိုင်မြေတွေကိုမြေလွတ်မြေလတ်မြေရိုင်းဥပဒေနဲ့သိမ်းဆီးသွားတယ်ကိုစန့်ကျင်ကန့်ကွက်တာကြောင့်ဇာနာဖော်ထုတ်ရတာဖြစ်တယ်လို့ဇာနာဖော်ထုတ်မှုကဥဆောင်တဲ့ဥရုံဘိန်းကပြောပါတယ်။
သူတို့ပြောတာတော့ချင်းပြည်နယ်မှာဖူဖောပိုင်မြေမရှိဘူးဆိုပြီးတော့ပုံစံခုနည်းလည်းမရှိကြဘူး။ဒါတော့ပုံစံတည်ရှိတဲ့လူလည်းမင်းတို့ပုံစံတည်တရားမဝင်ဘူး။ပုံစံတငါပုံစံတရားမရှိဘူးလေ။မင်းတို့ပုံစံတရားငါတရားမဝင်ဘူးဆိုပြီးတော့ပြောပြီးတော့အဲ့ဒီပုံစံတရားငါနဲ့တရားဒီမြန်မာနိုင်ငံအစိုးရမှရှင်းထားနှောက်ထုတ်ပေးတဲ့ဟာပဲ။အဲ့ဒါတရားမဝင်ဘူးဆိုပြီးတော့သူတို့ဒီတိုင်းအတင်းနဲ့မှဥပဒေနဲ့တင်းချင်းဖြစ်ပါတယ်
။ချင်းပြည်နယ်မှာအနယ်ဒီဆွေရတက်လာပြီးနောက်ပိုင်းကစပြီးအေက686ခန့်ကျဲဝန်းတဲ့မြို့သိစင်ပိုင်းကိန်းအေရီယာကိုစတင်အကောင်အထည်ဖော်ဆောင်လာတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအကောင့်တွေပေါ်ဆောင်တဲ့နေရာဟာဘိုးဘွားပိုင်နေမည်ဖြစ်တယ်လို့ဥရုံဘိန်းကဆက်ပြောပါတယ
်။အခုကျွန်တော်တို့ချင်းပြည်နယ်မှာဒေသပလိထုံတန်းချင်းလာရကျွန်တော်တို့နေပြီးတတ်မှတ်ပြီးသားတွေလည်းအကုန်လုံးနေလွတ်မရှိဘူးနေရိုင်းလည်းမရှိဘူ
း။အခုစီမံကိန်းအကောင့်တွေပေါ်တဲ့နေရာဟာဘိုးဘွားပိုင်နေမည်မဟုတ်ပဲဥပဒေအရဆောင်ရွက်တာဖြစ်တယ်လို့ချင်းပြည်နယ်လမ်းမဆက်သွယ်ရေးဝန်ကြီးဦးရွှေတီးဦးကပြောပါတယ်။
ကျွန်တော်တို့နိုင်ငံမှာဥပဒေရှိတယ်။နိုင်ငံတကာနိုင်ငံကဥပဒေရှိတယ်။ဥပဒေအချိခံဥပဒေပေါ်မှာတုံးဆက်ခွင့်ကိုဖိုင်ရင်နိုင်ငံတော်ဒီမိအလုံးမိပေါ်မိအောက်ဒီပေါ်ဒီအောက်လေဒုအတွင်းရှိတရားရတာအချိအလုံးရဲ့ပြင်းချင်းပိုင်ရှင်ဖြစ်ပြီးရှိပြတော့အချိခံဥပဒေမှာပေါ်ပြထားတယ်နော
်ဟာခါမျိုးသိစီမံကိန်းကိုဟာခါမျိုးမှသံတလမျိုးသွားကလန်းနဘေးကောက်ကွင်းဒီမှာချင်းမြင့်တဲ့ဆိုးရကနေဧက686နဲ့အကောင့်တွေပေါ်နေသလိုတရားမဝင်ကျူးကျော်နေတိုင်းသူအင်ချီ135လုံးရှိနေပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထားပြီးတော့အဲ့ဒီနေရာမှာဆက်သွားဖို့ချင်းမြင့်တဲ့ဆိုးရကနေတတိပေးထားပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့21ရာစုပင်လုံညီလာခံဆက်လက်ကျင်းပသွားမယ်ဆိုရင် RCSS SSA ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့တနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကထုတ်ပြန်လိုက်ပါတယ်ဒီအခြေအနေကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးပါမယ်ရှင်
လက်ရှိ NLD အစိုးရကနေ21ရာစုပင်လုံညီလာခံစတုတ္ထအကြိမ်ကိုအစိုးရကနေဆက်လက်ကျင်းပသွားမယ်ဆိုရင်ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဦးဆောင်ကျင်းပသွားမယ်လို့ဇူလိုင်လ23ရက်နေ့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းကို RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ
်။ဟုတ်ကဲ့ပေါ့။ဟောပါနာစီမတိပါ
RCSS SSA အနေနဲ့လုံးသိတဲ့မြို့သားရေးဆွေးနွေးပွဲလဲဖြစ်မြောက်အောင်မြင်အောင်ငင်းချမ်းရေးလမ်းစဉ်နဲ့လဲညီညွတ်စင်မဲ့နီးလမ်းပေါ့ပူပေါင်းပြီးကျင်းပသွားရင်ပို့ပြီးတော့ကောင်းတာပေါ့
သို့ပေမဲ့ရှမ်းပြည်တွင်းကနိုင်ငံရေးပါတီလက်နက်ကင်တပ်ဖွဲ့နဲ့လူမှုအဖွဲ့အစည်းတွေအပါအဝင်ရှမ်းပြည်လူထုကတော့လူထုတရက်လုံးကိုကိုစားပြုတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဦးဆောင်ကျင်းပစီလိုတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့အစည်းမှလှုပ်ရှားတဲ့ယင်းဟန်ဖာကပြောပါတယ
်စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုအဖွဲ့အစည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဦးဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မတို့ကယုံကြည်
RCSS SSA က MCA စာချုပ်လက်မှတ်ရေးထိုးထားတဲ့အတွက်ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဦးဆောင်ကျင်းပဖို့အခွင့်ရှိပေမဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်မပြုနိုင်တာကိုတော့ဘယ်သူမှမပြောနိုင်ဘူးလို့ CSSU ရဲ့ပြောရေးဆိုခွင့်ရှိသူစိုက်လက်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
RCSS ကိုဒီအခုတင်တဲ့မှန်တင် RCSS က NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တူမာတာဝန်ရှိတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲဆိုကြဲက RCSS တပွဲတည်းနဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်တယ်လို့ဘယ်သူမှအာမမခံနိုင်ဘူးလေ
RCSS အနေနဲ့ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကိုဦးဆောင်ကျင်းပမယ်ဆိုရင်မိုင်းပန်တို့မဟုတ်လင်းခေးမြို့မှနာကျင်းပခွင့်ပေးထားပြီးတက်ရောက်တဲ့လူရည်လေအယောက်900ထက်မပိုရဘူးလို့ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ခဏအထိရှာအမျိုးသားစစ်နိုင်ငံရေးစနစ်ပွဲကျင်းပနိုင်ခြင်းမရှိသေးပါဘူ
းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ဘူးကြီးတောင်မြို့နယ်ကတိုက်ပွဲအတွင်ပိတ်မိနေတဲ့ဘုံတော်ကြီးတပါအပါအဝင်တက်ကြီးရွယ်ဦး၁၀ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချေနီကော်မတီ ICRC ကနေကယ်ထုတ်ခဲ့ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲကြောင့်နေရာစွန့်ခွာခဲ့ကြရတဲ့စစ်ပေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေပလက်ဝမြို့တစ်စီမံကိန်းမှာမြေကွက်တွေချပေးဖို့စီစဉ်နေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေသတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးခြင်းပါတယ
်။သမရောကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ယူရီသောရရှင်တွေဘယ်လိုသဘောထားရှိကြပါသလဲ။သမရောပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကသမရောရဲ့တက်တာချောင်ချီရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့သမရောဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလား။သမရောကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူချင်းပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0923923999လေး email လိပ်စာက burmese@voenews.com facebook က voe burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
VOA ဒေလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးပါတယ်။လာမယ့်စနေညတရိုက်လီလိုင်းမှာပါဝင်ဆွေးနွေးကြဖို့အတွက်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ VOA ကိုတေးသချင်းတွေတောင်းလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်။ Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တွေမှာပြီးခဲ့တဲ့သတင်းပတ်ကုံးကဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းမှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့အခုနွေရာသီအားလည်းရဲ့အပြီးအထက်လွှတ်တော်ပြန်ပြီးစတင်တဲ့အခါမှာဥပဒေအတည်ပြုပေးဖို့ American ပြည်ထောင်စုကမြို့တော်ဝန်ပေါင်း200ကျော်တို့ကကြက်တပရီနေမှာတောင်းဆိုလိုက်ကြပါတယ်။အိန္ဒိယဗချန်ကက်ရှမီးယားပြည်နယ်ထဲမှာမကြုံစဖူးပိတ်ဆို့တားဆီးမှုတွေရှိနေစမှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီဒေသရဲ့အထူးခွင့်ရေးကိုဖျက်သိမ်းပစ်လိုက်ပြီးတော့အိန္ဒိယအစိုးရထိန်းချုပ်မှုအောက်ကိုထည့်သွင်းလိုက်တဲ့အတွက်ခေတ်တခုစတင်လာစေမယ်လို့ကတိပေးပြောကြားလိုက်ပါတယ်။ဒီအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရရုပ်သိမ်းလိုက်တဲ့ပုံမှာကန့်ကွက်တဲ့အနေနဲ့ပါကစ္စတန်ဘက်ကတော့နှစ်နိုင်ငံကြားတန်တမာရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေဆင့်လျှော့ချလိုက်ပါတယ်။ရွှင်ကြပြဿနာဟာဒေတာရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိမ့်ချောက်လာနိုင်တဲ့အတွက်ဒီဒုက္ခတွေကိုထားနေပြန်ပို့ပြီးတော့ပြဿနာကိုစောစောစီစီဖြေရှင်းကြဖို့အိန္ဒိယနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်မတ်ကြီးကကြေညာနေ့မှာတိုက်တွန်းလိုက်ပါတယ်။ဒုက္ခတွေရထားနေပြန်ဖို့ရည်ဆိုင်ရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီမှုရထားတာကိုထိရောက်စွာအမြန်ဆုံးအကောင့်ထည့်ဖို့လည်းတိုက်တွန်းပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလူ20သေဆုံးခဲ့တဲ့အီဂျစ်နိုင်ငံကိုင်ရိုမြို့လေကားတိုက်တဲ့ပောက်ကွဲမှုနဲ့ဆက်တွင်နွယ်ပြီးတော့အကြမ်းဖက်သမား18ယောက်ကိုကြေတပရီနေကအီဂျစ်နိုင်ငံလုံခြုံရေးအဖွဲ့ကတုတ်တင်ခဲ့တယ်လို့အီဂျစ်ပြည်ရေးဝန်ကြီးဌာနကပြောပါတယ
်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညနေစီနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။တောက်ကြမနဲ့ VOA စီစဉ်တွေကို line to meter 2440.51 နဲ့ဒုတိယပိုင်းနိုင်ဘွဲမှာ line လက် meter 190ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.